ရွေးကောက်ပွဲကိစ္စအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအခြေအနေတွေကိုကြော်လွှားနိုင်ဖို့ဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတဲ့ညီလန်းတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်လေးနဲ့88မျိုးဆက်ခေါင်းဆောင်လေးကြား NLD ပါတီရုံးချုပ်မှာဒီကနေ့ဆွေးနွေးခဲ့ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်ဆောင်သားထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
် NLD ပါတီဘိုအလုံးမှုဆောင်ကော်မတီဝင်တွေနဲ့88မျိုးဆက်ငင်းညမ်းပွင့်လင်းအဖွဲ့တို့ဒီကနေ့မနေ့ပိုင်းကရန်ကုန်ရွှေကုန်တိုင် NLD ပါတီရုံးချုပ်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ NLD နဲ့88တို့ကြားဒီလိုတွေ့ဆုံမှုဟာ၅ချိန်မြောက်ဖြစ်ပြီးအဖွဲ့အစည်းနှစ်ခုကြားဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတာကိုဆွေးနွေးဖြစ်ခဲ့တယ်လို့ NLD ပါတီပြောခွင့်ရသူဦးညံဝင်းက VOA ကိုရှင်းပြပါတယ
်ကျွန်တော်တို့တွေ့ဆုံရတာကတော့လက်ရှိနိုင်ငံရေးအခြေအနေအဲ့နိုင်ငံရေးအခြေအနေတောင်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုဘာတွေလုပ်နိုင်မလဲအဲ့ဒါမျိုးဆွေးနွေးတယ်ဒီတော့ပွဲစစ်ပါမယ်ဒီမျိုးမျိုးကြောင်းလဲရေးပါမယ်ဘုံမျိုးတို့တဲ့ရေးပါမယ်ငင်းငယ်ရေးပါမယ
်ဒီစနေနေ့တွေ့ဆုံပွဲမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးမှာညင်သာတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုဘယ်လိုဖော်ဆောင်သွားမလဲဆိုတဲ့အကြောင်းဆောင်းပေးဆွေးနွေးဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ကုမြအေးကပြောပါတယ
်။မဟာဗျူဟာအနေနဲ့တိကျချုပ်ပြောရရင်ပြည်သူ့ကျေးဇူးရေးဒီလိုရေးရေးကိစ္စတွေမြန်မာနိုင်ငံအကြောင်းလဲကိစ္စတွေမှာကျွန်တော်တို့ဒီနည်းကကဥပဒေလောက်ကဆောင်ရွက်သွားကြဖို့ဆိုတဲ့အစီအမံလေးတစ်ခုကိုကျွန်တော်တို့ချာတက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာပြည်ထောင်စုနဲ့ကျွန်တော်တို့ကူးပြောင်းနိုင်အောင်ကျွန်တော်လူချင်းနဲ့တန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုရောက်အောင်ဘယ်လိုသွားကြမလဲဆိုရအောင်အဲ့ဒီကူညီတဲ့ဘုံကြီးမှန်းချက်ပေါ်မှာဒီပြည်လို့ကိုယ်ကျွန်တော်တို့သွားကြပါဒီနေရာမှာဆိုတော့ကျွန်တော်တို့ဂျင်းတော့ပွဲဝင်မယ်လို့စစ်တော်ကူတယ်ဗမာနေရာလို့အပြင်းကြီးအဲ့ဒီမရှိဘူးက
ြမြန်မာနိုင်ငံကြီးမှာဖြည့်ရှင်းဖို့ကြံနေသေးတဲ့ပြဿနာတွေအများကြီးရှိပြီးပြည်ထနာအားလုံးပြည်လည်နိုင်ဖို့တိုင်းရင်းသားပါတီတွေနဲ့ရောအခြားနိုင်ငံရင်အင်အားစုတွေနဲ့ပါလက်တွဲဆောင်ရွက်သွားမယ်လို့88ခေါင်းဆောင်ကိုမြအေးကပြောပါတယ်
။ခွဲစည်းကိုကျေစီနဲ့ပတ်သက်ပါမှာဖြစ်လာ။ဒီလိုငြိမ်းငြိမ်းနဲ့ပတ်သက်ပြီးတော့လည်းဒီ nationwide ဖြစ်တာအခက်ကိုလက်မှတ်ရှိမဲ့အခြေအနေကိုကျွန်တော်တို့မရောက်သေးဘူး။ဒါတိုင်းပြည်ပကတိအခြေအနေအခြားအခြားတော့ကျောင်းသားဥပမာဒေသမှာအဆက်ရှိ issue အခြေခံအခွင့်အရေးပြဿနာတွေလည်းပါမှာမရသေးဘူး။ဒီမှာနိုင်ငံအစီအစဉ်ကြောင်းကလာရရောက်တယ်လို့မဆိုနိုင်ဘူးဆိုတာခင်ဗျာဆက်ဆံရရတယ်အဲ့တော့အဲ့ဒီအခြေအနေကရုံးထွက်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့တိုင်းရင်းသားတွေနဲ့တော့ NLD ရဲ့ကောလက်ကလို့ကျွန်တော်လက်တွဲပါမှာပဲအဲ့ဒီလိုပဲ NLD နဲ့တိုင်းရင်းသားအကြားမှာကွာချက်တွေနဲ့ပြင်းပြောင်းပေါ့အောင်ကျွန်တော်တို့အတက်နိုင်ကိုဆောင်ရွက်နေလို့ဖိတ်ကူးထားကြရ
စစ်စစ်မျိုးဆက်ငင်းညမ်းပွင့်လင်းအဖွဲ့ဟာအခုလာမဲ့2015ရွေးကောက်ပွဲမှာနိုင်ငံရေးပါတီအဖြစ်ထူထောင်ဖို့မရှိသေးပေမဲ့2015အလွန်မှာတော့ပါတီတရက်အသွင်နဲ့ရပ်တည်ဖို့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကိုမြအေးကသုံးသပ်ပြောဆိုပါတယ်
။ရွေးကောက်ပွဲနဲ့ဆက်တက်ပြီးတော့မှတော်တော်စီကျွန်တော်တို့မှနိုင်ငံရေးပါတီထောင်မှုဆိုတဲ့အစီအစဉ်ကတော့မရှိပါဘူး။အရင်တော့ထွက်ခဲ့ရတဲ့အတန်တွေကလည်းတခုမှမဟုတ်ပါဘူး။ဒါတွေကချိန်ကြီးပြီးတဲ့ကိစ္စတွေပါ။ဒါပေမဲ့ရွေးကောက်ပွဲအလွန်ကာလမှာတော့တိုင်းပြည်ကတောင်းဆိုလာခဲ့ပြီဆိုလို့ဒီတော့အခြေအနေတမျိုးတစ်ခုနဲ့ဖြစ်ချင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းဒါလည်းအခြေအနေမျိုးတွေငြင်းငြိမ်းနဲ့ပြည်နယ်လူ့ကျေးဇူးအရအကုန်လုံးတော့ဖြစ်နိုင်လိမ့်မယ်လို့မထင်ဘူးကြ။ဘာလို့လဲဆိုတော့ပြည်စကိုစီကိုစီမတူညီမှုများစွာကိုကျွန်တော်တို့ထူပြခဲ့တဲ့အဖွဲ့အစည်းဖြစ်လို့ပါ
။ရွှေကုန်းနယ်မှာဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မေလ29ရက်နေ့မှာပူးတွဲကြေညာချက်တရက်ထုတ်ပြန်သွားဖို့ရှိပြီးမေ29မနက်7:00နာရီဗဟန်းအန်အေဒီရုံးချုပ်မှာတရင်းစာရှင်းလင်းပွဲလုပ်သွားမယ်လို့သိရပါပါတယ်ခင်ဗျာ။